ရခိုင်ပြည်နယ်မှာတော့စစ်ကောင်စီကနေကျင်းပမဲ့ရွေးကောက်ပွဲအတွက်လူဦးရေစည်းရင်းကိုဒီကနေ့ကနေစပြီးတော့ကွင်းဆင်းပြီးတော့ကောက်ယူနေတယ်လို့ရခိုင်ပြည်နယ်ကောင်စီကပြောပါတယ်။ဒီစည်းရင်းဟာရွေးကောက်ပွဲအတွက်တင်မကဘဲနဲ့တခြားဒေသတွင်လူမှုဖွံ့ဖြိုးတိုးတက်ရေးတွေအတွက်လည်းအသုံးဝင်ပါလိမ့်မယ်လို့ရခိုင်စစ်ကောင်စီပြောခွင့်ရကဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုစီသူကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာဆင်းမှားတွေရှိခဲ့တဲ့ဆိုတဲ့ဆူဆွဲချက်နဲ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီဟာအခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတရက်ကျင်းပဖို့ပြင်ဆင်နေတာပါ။အဲ့ဒီရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်အတွင်းလူကြီးစင်းကောက်ယူမှုတွေဒီကနေ့ဇန်နဝါရီလ9ရက်နေ့မှာစတင်လှုပ်ဆောင်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်။လူကြီးစင်းဆိုတာကနိုင်ငံတော်နိုင်ငံမှာတော့အရေးကြီးတယ်နော်။သူ့ project တွေဘာလို့လို့ဥပမာအရိုးအိတ်တဲ့ကိုကောက်လိုက်တဲ့အခါစာမတက်တဲ့လူကဘယ်လောက်ရှိတယ်စာတက်တဲ့လူကဘယ်လောက်ရှိတယ်အဲ့လိုဆိုပညာရေးပိုင်းနေမှာဘာလို့မလို့အတလုံးစီမံချက်လောက်ရမှာလားနော်အဲပြီးတော့ဟိုအသက်ရွယ်အချင်းအသက်ကြီးတဲ့လူတွေများတယ်အလုံးလုံးလည်းနိုင်ငံခြားကိုဆွတ်တာများတယ်အဲ့ဒီဒီစီရင်နေလေတိုင်းပြည်အတွက်အရေးကြီးတာပဲလို့နော်ဆိုတော့အဲ့ဒီဟာကအဲ့ဒီဟာတစ်ပိုင်းပေါ့နောက်တစ်ပိုင်းကတော့လုတ်ကလေးကယူရချက်ကတော့မင်းစင်းအတွက်ယူရပြီးတော့လုတ်တယ်ဒါတော့သိချာတယ်မင်းစင်းအတွက်ယူရတာလည်းပါတယ်တိုင်းပြည်အတွက်လိုအပ်တဲ့လူကြီးစင်းရင်လည်းကောက်ယူတာပေါ့နော
်ရခိုင်မြောက်ပိုင်းဒေသခံတချို့ကိုအေးအေးရခိုင်တပ်ဖွဲ့နဲ့ဆက်နွယ်ရဲဆိုပြီးဖမ်းဆီးခဲ့တာမျိုးတွေရှိခဲ့တာကြောင့်တချို့ဒေသခံတွေစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်နေရဆဲရှိတဲ့အတွက်အခုလိုအင်အားစုစီးရင်ကောက်ယူမှုတွေမှာတခြားမလိုလားအပ်တဲ့အဖမ်းဆီးတွေထပ်ဖြစ်လာမှာကိုလည်းစိုးရိမ်ကြတဲ့ဒေသခံတွေရှိပါတယ်လို့တော့ကိုစလေဟောင်းတူဖြစ်တဲ့ရခိုင်ရေးလေလာသုံးသက်သူဥဖေတန်းကတော့စစ်ကောင်စီကမဲစင်းအတွက်စီးရင်ကောက်ယူနေမှုကိုစိုးရိမ်စရာတစ်ခုလိုမမြင်ပါဘူ
းဘယ်လိုဖြစ်ဖြစ်လေဒီရွေးကောက်ပွဲမှာတော့သူတို့ကအရင်အစိုးရကိုလည်းအဲဒီသူကြီးမဲစင်းရှင်နဲ့ပတ်သက်ပြီးတော့ဒါမှမမကန်လုပ်တယ်ဆိုပြီးတော့ဆွတ်ဆွတ်ခဲ့တာတွေရှိတယ်အဲအဲ့လိုတောင်းပြရှင်းနဲ့အာဏာသိမ်းခဲ့တာတွေရှိတယ်ဆိုတော့ဒီတစ်ခါမှတော့သူတို့ဟိုဒါမဲစင်းတွေကိုတော့မှမကန်မှဖြစ်အောင်သူတို့ကပြီးဆောက်တယ်ဆိုတော့အပြရုံမျိုးတော့သူတို့ပြမှာပေါ့နော်ဟောဒါကြောင့်အဲ့လိုရွေးကောက်ပွဲလုပ်မယ်ဆိုပြီးတော့ရွေးချက်နဲ့လူရည်စင်းစစ်တာကတော့ပြည်ပြတ်နာမရှိတော့ဘူးထင်ပါတယ
်။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုတော့လက်တလောအဖြစ်အေးအေးရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အဖြစ်ပြစ်ခတ်ရက်စဲရေးယူထားပါတယ်။အေးအေးပါဝင်ညီတော်သုံးဖွဲ့ရဲ့နှစ်သက်ကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တနိဋ္ဌာန်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူး။နေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့တော်လှန်ရေးအဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကတော့ဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အချက်အလက်ကိုပိုရှည်ကြစီပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံတွင်းဒေသအာဏာပိုင်တို့ကရွေးကောက်ပွဲအတွက်ပြင်ဆင်ပြောဆိုမှုတွေရှိနေပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။